တော်တာရှင်များရှင်လိုက်ချမ်းမြေ့ကြပါလေခင်ဗျာကျွန်တော်တို့ RFA တနင်္ဂနွေစကဝိုင်းကိုအခုစတင်ပါတော့မယ်ကျွန်တော်ဒီပတ်အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်2ဦးနဲ့အရင်ဆုံးမိတ်ဆက်ပေးခွင့်ပြုပါခင်ဗျာပထမတစ်ဦးကတော့ကင်အမျိုးသားခေါင်းဆောင်တဦးဖြစ်တဲ့အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့ကဦးမန်းတောင့်တင်ပါဦးမန်းတောင့်တင်ရေနေကောင်းရလားခင်ဗျာ
ဟုတ်ကဲ့နေကောင်းပါတယ်ခင်ဗျာ
နောက်တစ်ဦးကတော့ကျွန်တော်တို့ဒီဦးအောင်ကျော်မြင့်ပါသူကလည်းနယူးယောက်ပြည်နယ်ယူတီကာမြို့မှာအခြေစိုက်ပြီးမြန်မာဒီမိုကရေစီရေလှုပ်ရှားနေသူဖြစ်ပါတယ်ဦးအောင်ကျော်မြင့်နေကောင်းရလားဗျာ
ဟုတ်ကဲ့ခင်ဗျာကောင်းပါလေခင်ဗျာ
တော်တော်ရှင်ဗျာခင်ဗျာကျွန်တော်တို့ဒီလာမယ့်ဖေဖော်ဝါရီလ17ရက်နေ့ဟာကရင်အမျိုးသားနေ့ဖြစ်တယ်လို့နောက်တစ်ရက်ဖြစ်တဲ့ဖေဖော်ဝါရီလ12ရက်နေ့ကတော့ပြည်ထောင်စုနေ့ဖြစ်ပါတယ်အဲ့တော့ဒီပြည်ထောင်စုနေ့ကရင်အမျိုးသားနေ့နဲ့တိုက်ဆိုင်ပြီးကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေတိုင်းရင်းသားတွေရဲ့ခံစားချက်နဲ့လိုအပ်ချက်တွေသူတို့ရဲ့အမြင်တွေကိုကျွန်တော်တင်ပြဖို့ကြိုးစားမှာဖြစ်ပါတယ်အဲ့တော့ဦးမန်းတောင့်တင့်ရေအခုကရင်အမျိုးသားနေ့ကြာရောက်တော့မယ်ပေါ့ဗျာဒီ KNU ကရင်မျိုးသားအစည်းအဝေးဗိုလ်ချုပ်ကြီးစောမူတူစေဖို65နှစ်မြောက်ကရင်မျိုးသားနေ့ပြည်ပုတဲ့တယ်ဝန်လာလဲကျွန်တော်တို့ဒီနေ့ပဲရပါတယ်ခင်ဗျာအဲ့တော့ဒီကရင်တိုင်းသားတွေရဲ့အမျိုးသားနေ့နဲ့ပတ်သက်တဲ့ခိုင်ကြလေကျွန်တော်ဦးမန်းတောင့်တင့်နည်းနည်းရှင်းပြပါလားခင်ဗျာ
ကျွန်တော်တို့ကပေါ့နော်ဒီဗမာပြည်လူနိုင်ရပြီးတော့နောက်ပိုင်းမှာအဲကျွန်တော်တို့တိုင်းသားတွေရသင်းရထိုက်တဲ့အခွင့်အရေးကိုလက်ရှိအနိုင်မဲ့မြန်ထံမှာကျွန်တော်တို့တောင်းဆိုရဲအဲကျွန်တော်တို့1940ခုနှစ်မှာကျွန်တော်တို့ကဒီကရင်အမျိုးသားရဲ့အစည်းအရုံးကိုကျွန်တော်တို့စတင်ဖွဲ့စည်းပြီးတော့1948ခုနှစ်ဖေဖော်ဝါရီ17ရက်နေ့မှာကျွန်တော်တို့ဗမာပြည်မှာရှိတဲ့တိုင်းရင်းလူမျိုးတစ်မျိုးသားလုံးကအဲသူတို့ရဲ့စံတသဘောထားတွေကိုတင်ပြကြတယ်အဲကျွန်တော်တို့ဒီပြတောင်းဆိုတဲ့ဟာတွေကကျွန်တော်တို့ဒန်းလူကြီးတို့အခွင့်အရေးမှာအချင်းခံပြီးတော့ကျွန်တော်တောင်းဆိုကြတာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကပြောမစင်အမျိုးသားဒန်းလူကြီးနဲ့ဒီမိုကရေစီအခွင့်အရေးတွေအပြည့်အဝရရှိကွယ်နော်လူမျိုးတစ်မျိုးနဲ့တစ်မျိုးအပြန်လာအစိမပြည့်ရဆိုတဲ့အခြေခံပုံမှာကျွန်တော်တို့ကတောင်းဆိုခဲ့တာဖြစ်တယ်။အဲကျွန်တော်တို့ရဲ့တောင်းဆိုချက်ကတော့ပြောမစင်ခင်ပြည်ချင်းချင်းပေးခင်တကြပမာဏကြချင်းချင်းပြပြည်တွင်းစစ်လူမရှိအော်အမျိုးသားရေးအထူးပြုလူမျိုးရေးအထူးပြုလူမရှိဆိုတဲ့ကျွန်တော်တို့ကျူးကျော်သံအလေးချက်ကိုကျွန်တော်တောင်းဆိုထားပါတယ်။ဒါပေမဲ့ကျွန်တော်တို့ကဟိုပြောရမစင်ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့အပေါ်မှာဒီအာဏာလက်ခံထားသူများကကျွန်တော်တို့တောင်းဆိုချက်ကိုလက်တွေ့ရှုပြီးတော့အကြမ်းဖက်အနေနဲ့လာတဲ့အတွက်အဲကျွန်တော်တို့ကိန်းတော်လှန်ရေးက1949ခုနှစ်ဇန်နဝါရီ31ရက်မှာကျွန်တော်တို့တော်လိုင်းစခဲ့တယ်။ကျွန်တော်တို့ကလက်နက်ကန်ဟိုပြပကဟာကျွန်တော်တို့ကခုနကကျွန်တော်တင်ပြတယ်လို့ပေါ့နော်။လူမျိုးရေးချင်းပြုံးလို့မရှိပြည်တွင်းစစ်အလို့မရှိဆိုတာကျွန်တော်တို့ကဒီတောင်းဆိုချက်မှာကျွန်တော်တို့ဟိုပြသပေးသားဖြစ်တယ်။ဒါပေမဲ့မတစားလို့ကလက်ရှိအနေထားရကျွန်တော်တို့ကတော်လန်တိုက်ပွင့်ဝင်ရခြင်းဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ထပ်ပြီးဆွေးနွေးသေးတာပေါ့ခင်ဗျာအဲ့တော့ဦးအောင်ကျော်မြင့်ဒီတိုင်းသားပြည်ထောင်စုစိတ်ကြပေါ်ဗျာဦးအောင်ကျော်မြင့်တဘောတာလည်းကျွန်တော်သိကြပါရခင်ဗျဟ
ုတ်ကဲ့ဗျာကျွန်တော်ဦးမန်းတောင်းနေပြောတာကျွန်တော်ကြားတာအမှန်တကယ်ကျွန်တော်စိတ်မကောင်းပါဘူးကျွန်တော်တို့လွတ်လပ်ရေးရပြီးနောက်ပိုင်းတမိုင်းကိုပြန်လေ့လာကြည့်တဲ့အခါမှာအဲ့ဒီစိတ်မကောင်းစရာတွေကျွန်တော်အများကြီးတွေ့ရတယ်ဒီပြည်ထောင်စုနေဟာလွတ်လပ်ရေးရဖို့အတွက်ကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့လွတ်လပ်ရေးရဖို့အတွက်အရေးကြီးတဲ့ဟိုဖြစ်စဉ်တရားဖြစ်နေကျွန်တော်အလေးထားပါတယ်အဲ့ဒီမှာဟိုဘောကြောင့်ဆိုင်တူကခေါင်းဆောင်ကြီးအားလုံးကိုကျွန်တော်ဟိုအလေးနဲ့ထားပါတယ်ပြည်တော်စုနေ့နောက်ပိုင်းမှာလည်းပဲကျွန်တော်တို့ဒီတိုင်းပြည်ဟာပြည်ပြည်စုံတဲ့အခြေအနေတစ်ခုမရှိခဲ့ဘူးဆိုတာကဒီကြောင့်ပြည်ရဲစစ်တီပေါ်မှာအခြေခံပြီးကျွန်တော်တွေ့ရတယ်အဲ့တော့ကျွန်တော်ဖြစ်စီကျင်တာကတော့ကျွန်တော်တို့ဒီကျွန်တော်နိုင်ငံမှာအမျိုးသားကြီးဟိုမညီမျှဖို့ပေါ့နော်ဒီတိုင်းလာအချင်းချင်းကြားထဲမှာဆင်းရဲဒဏ်လူညီမျှမှုမရှိတာ၊ကွဲပြားနေတာတွေကျွန်တော်တို့အမှန်တကယ်ရင်ဆိုင်ရပြီးတော့ပြည်တွင်းစစ်တွေဖြစ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ဒီကနေ့အချိန်မှာတိုင်းလာခေါင်းဆောင်တွေရောနိုင်ငံရေးပါတီအသီးသီးနိုင်ငံရေးဖွဲ့စည်းအသီးသီးတက်မလို့ခေါင်းဆောင်တွေအကုန်လုံးပေါ့နော်ကျွန်တော်ပြန်ပြီးတော့အလေးနဲ့ထားစီချင်တာကကျွန်တော်တို့နိုင်ငံဟာဟိုအတူတကွစုပေါင်းနေထိုင်မှရမယ်ဆိုတဲ့အခြေခံယုံကြည်ချက်တစ်ခုတော့ကျွန်တော်တို့အားလုံးမှာခိုင်မာရှိစေချင်တယ်။အဲ့ဒါကကျွန်တော်တို့လက်ရှိအဖွဲ့အစည်းတွေမှာကိုသွားနေတဲ့ဒီပါတီကိုသွားနေတဲ့လက်နက်ကိုင်တပ်အားလုံးမှာလက်နက်ကိုင်အဖွဲ့အစည်းတွေမှာတော်လိုင်းအဖွဲ့အစည်းတွေမှာဒီအမြင်ကိုတော့ငါတို့ဟာအတူတူနေကြမယ်။ဒါငါတို့နိုင်ငံငါတို့ရဲ့ဟိုသူသားစဉ်ကြီးတဲ့အတူနေကြမယ်နိုင်ငံဆိုတဲ့ဟာကိုအခြေခံအားဖြင့်ကျွန်တော်ရှိစေချင်တယ်။နောက်တစ်ခုက ကျွန်တော်တို့အားလုံးဟာသမိုင်းကိုအစ်စ်ကိုရေးရမယ်အခြေအနေမှာရှိပါတယ်ဆိုတော့ကျွန်တော်သတိပြုစေချင်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ဟိုနိုင်ငံတစ်ခုရဲ့အပြောင်းအလဲမှာလက်နက်ကိုင်ဒေါ်လာကြီးပေါ်လာရတဲ့အခြေအနေကြီးကျွန်တော်ဖြစ်ခဲ့တယ်။ကျွန်ဘွားကနေပြီးတော့လွတ်မြောက်တာတွေဖြစ်ခဲ့တယ်။အဲ့တော့ကျွန်တော်တို့နိုင်ငံကိုနိုင်ငံကနှုတ်ဖြစ်ရှင်းတဲ့ကြံစည်များများနဲ့ကျွန်တော်တို့အများကြီးကြုံရတယ်။ဒီကြားထဲမှာဆုံးရှုံးသွားတဲ့အခွင့်အရေးတွေနဲ့ပတ်သက်လို့ဒီဟိုနိုင်ငံကြီးအမျက်ထုတ်တဲ့ဒီဆက်အနာရှင်တစုကြောင့်ကျွန်တော်နိုင်ငံဟာဒီလောက်အကြာကြီးဖြစ်ခဲ့တယ်။အဲ့တော့ကျွန်တော်ကအားလုံးသတိပြုစေချင်တာကကျွန်တော်ဗမာလူမျိုးအပါပဲ။တိုင်းရင်းသားတွေအားလုံးဟာပြည်သူတွေကြားထဲကထွက်လာတဲ့ပြည်သူတွေရဲ့အခမ်းအနားပြည်သူတွေရဲ့အသံပြည်သူတွေရဲ့နိုင်ငံရေးလုပ်ခွင့်ချက်ဆက်ဆက်မှာမရှိခဲ့သေးပါဘူး။တိုင်းရင်းသားအင်အားစုတွေအားလုံးရဲ့ဒေသမှာလည်းပဲဒီပြည်သူတွေရဲ့နိုင်ငံရေးလွတ်လပ်ခွင့်ပြည်သူတွေရဲ့အသံမရှိခဲ့သလိုဗမာလူမျိုးအစဉ်အဆက်ကလည်းရှင်တော်ကပရီသရစ်နဲ့ဘယင်နဲ့အောင်နောက်တော့လေ72လောက်ဥနုခေတ်မှာဒီမိုကရေစီကိုအမြင့်စားလိုက်ရတယ်။ဒါပေမဲ့အပြည့်အဝမရလိုက်ဘူး။တဘောပြည်သူရဲ့တကယ်အတန်ပြည်သူရဲ့နိုင်ငံရေးမှာပါဝင်ခွင့်ဆုံးဖြတ်ခွင့်မရှိသေးဘူး။အဲ့တော့ကျွန်တော်ကြားထဲမှာတခါတရံမှာစစ်ရဲ့တဘောကြောင့်ဖြစ်လာတဲ့လူမျိုးရေးအရာပြိပခါတွေဟာကျွန်တော်တို့ကပြည်သူရဲ့တကယ်အတန်တကယ်အယူဆလို့မှတ်ကြောက်မတင်စေချင်ဘူး။ကျွန်တော်ကပြည်သူအချင်းချင်းပေါင်းစည်းအောင်လုပ်တဲ့နိုင်ငံရေးကိုအနာဂတ်မှာများများလုပ်ရမယ်လို့ကျွန်တော်ယုံကြည်တယ်။အဲ့ဒါကြောင့်ကျွန်တော်တို့ကသမိုင်းကိုအစ်စ်ကိုဆာမျက်နှာဖွင့်ရမယ်ဆိုတာကိုကျွန်တော်ကသတိပြုစေချင်ပါတယ်
။ဟုတ်ကဲ့ခင်ဗျဆိုပါတော့ခင်ဗျမြန်မာလည်းတိုင်းရင်းသားတစ်ခုလို့ယူဆကြပါတယ်။အဲ့တော့မြန်မာကတော့လူများစုဖြစ်မှာပေါ့လေ။တခြားတိုင်းရင်းသားတွေကတော့လူနည်းစုဖြစ်မှာပေါ့။အဲ့တော့ဥမတ်တောင်းတင်ရင်အစိုးရနဲ့ဒီအပြစ်ခတ်ရက်ဆက်ထားတဲ့အခြေအနေကိုပေါ့လေ။ဥမတ်တောင်းတင်ရောဘယ်လိုသုံးသပ်တယ်လဲခင်ဗျ
။ဒီအပြစ်ခတ်ရက်ဆက်ဆိုတာကအဲတိုင်းပြည်မှာမရှိမရှိတကယ်ကိုလိုအားတဲ့အရာတစ်ခုဖြစ်ဒီတိုင်းသားအားလုံးကလည်းအထွတ်နေလကောင်ဒီအပြစ်ခတ်ရက်စေကိုလိုချင်နေကြပါလေ။ဒါပေမဲ့အပြစ်ခတ်ရက်စေကတကယ်တကယ်လုပ်တဲ့အခါကျတော့ဒီအပြစ်ခတ်ရက်စေကလက်ရှိအစိုးရရဲ့အခွင့်အရေးတရဟိုယူတာတွေ့ရပါတယ်။ဥပမာကျွန်တော်တို့အပြစ်ခတ်ရက်စေရဲ့လောက်တာနဲ့တပြန်နဲ့ကကျွန်တော်တို့တိုင်းသားဒေသမှာကျွန်တော်တို့ကျင်းနယ်တွေမှာအဲ့ဒီအစိုးရကတိုင်းဟာအလုံးရင်းနဲ့ဝင်ရောက်နေရယူထားကြပါတယ်။ဆိုတော့အဲလိုလှုပ်ခြင်းအဖြစ်ကကျွန်တော်တို့တိုင်းသားတူဦးနဲ့တူအယုံကြည်မှုတည်ဆောက်ရမှာအလိုအားနဲ့သွားတာကိုတွေးရပါတယ်။ဘာကြောင့်လဲဆိုတော့လက်ရှိအစိုးရကတကယ်စိတ်ထားစရနာအမှန်နဲ့အပြစ်ခတ်ရစီရင်လုပ်မယ်ဆိုရင်ကျွန်တော်တို့တိုင်းသားဒေသမှာဒီလိုတိုင်းဟာအလုံးရင်းနဲ့ဟိုဝင်ရောက်နေရယူထားဖို့မလိုပါဘူး။နောက်တစ်ခုကဒီအပြစ်ခရဲ့စီးရီးဆိုတာကဒီပန္နမအဆင့်ဒုတိယအဆင့်တကယ်ခိုင်မာတဲ့အပြစ်ခရဲ့ဆိုတာလည်းမရှိသေးဘူး။နောက်တစ်ခုကတိုင်းရင်းသားတွေကိုဒီစစ်မှန်တဲ့ပြည်တွင်းညံ့ညံ့ရေးအတွက်ဒီနိုင်ငံရေးတွဲဆုံဆွေးနွေးဖို့ဆိုတာကလည်းစစ်အစိုးရအနေနဲ့ကဒီတိုင်းရင်းသားတွေကိုစစ်ရေးနိုင်ငံရေးအရထိန်းထားပြီးတော့အချိန်ဆွဲလှုပ်ဆောင်နေတာတွေ့တယ်။တစ်ဖက်ကလည်းတိုင်းရင်းသားတွေကိုဒီသရှုပြုခွဲတဲ့ပုံစံမျိုးကိုစုံစမ်းရတာတွေ့တဲ့အတွက်ကျွန်တော်တို့ဒီအပြစ်ခရက်စေးကြီးကတော့ကျွန်တော်တို့ဟိုလုံးလုံးအယုံကြည်မရှိဘူးနောက်တစ်ခုကစစ်အစိုးရကပြောမစင်ဒီတိုင်းသားအင်အားစုတွေမှာဟိုတိုင်းကအလုံးရင်းနဲ့ပို့ဆောင်နေရချထားပြီးတော့တစ်ဖက်ကတိုင်းသားတွေကိုဟိုအချိန်ဆွဲပြီးတော့သရှုပြုခွဲနေတာတွေ့ရတယ်အဲ့ဒီလိုလှုပ်ခြင်းအဖြစ်ဟာဒီပြည်တွင်းညီညာရေးဖော်ဆောင်ရမှာဟောတကယ်ကိုအဟံတာတခုဖြစ်တယ်။ဒါကြောင့်တကယ်ချိနိုင်ချင်ရှိတာကဒီစစ်ဆိုးရနဲ့တိုင်းသားတွေကျွန်တော်တို့မျက်နှာစုံညီစွာသပွဲပိုင်းမှာတွဲဆုံဆွေးနွေးအဖြစ်ရှာကြမယ်ဆိုရင်ဒီစစ်မှန်တဲ့ပြည်တွင်းညီညာရေးစစ်မှန်တဲ့ပြည်ထောင်စုစစ်မှန်တဲ့အပြစ်ခရက်စည်းရေးကိုကျွန်တော်တို့ဖော်ဆောင်နိုင်မှာဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာဒီအပိုင်းမှာပဲမနေ့ကကျွန်တော်တို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကနေပြီးတော့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။လက်ရှိကချင်ပြည်နယ်မှာအပြစ်ခရဆက်ဖို့အတွက်ဒီကချင်အဖွဲ့အစည်းမြန်မာအစိုးရကြားရွှေလီမြို့မှာလုပ်သွားတဲ့ပွဲနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ကကြိုဆိုပြီးတော့မြန်မာနိုင်ငံမှာဒီပါဝင်ပတ်သက်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအပေါ်လေတကယ်ခိုင်ခိုင်မာမာယုံယုံကြည်ကြည်နဲ့စေတနာထားပြီးလုပ်ကြမယ်ဆိုလို့ရှိရင်လွတ်လပ်ရေးရပြီးနောက်ပိုင်းပထမအဦးဆုံးအကြိမ်ဖြစ်မြန်မာနိုင်ငံမှာတနတ်တန်တွေရက်ဆဲသွားမယ်လို့သူမျှော်လင့်နေကြအောင်ပြောပါတယ်ခင်ဗျာအဲ့တော့အခုဦးမတောင်းနေပြောတဲ့အကြောင်းအရာပဲပေါ့ဦးအောင်ကျော်မြင့်啊ကျွန်တော်တို့မြန်မာပြည်မတီလက်ရှိအပြစ်ခတ်ရက်ဆဲရေးနဲ့ပတ်သက်လို့ဦးအောင်ကျော်မြင့်ဘယ်လိုမြင်လဲခင်ဗျာ
ငင်းချမ်းရေးရဖို့ကြိုးစားတာဟို လူမျိုးပေါင်းစုံတပ်ပေါင်းစုံဖွဲ့စည်းပေါင်းစုံထောက်ခံပါတယ်ဒီဟာကိုကျွန်တော်ကကြိုးဆိုတယ်ဒါပေမဲ့တကယ်ငြိမ်းချမ်းရေးရအောင်အမှန်တကယ်လှုပ်ဖို့လိုတဲ့အခြေခံအရင်းမြစ်တွေကိုလည်းကျွန်တော်ပြင်ဆင်တည်ဆောက်ဖို့လိုတယ်လို့ကျွန်တော်မြင်တယ်ကျွန်တော်နိုင်ငံမှာဟိုနိုင်ငံရဲ့စနစ်ပေါ့အုပ်ချုပ်ရေးစနစ်ကကြောင်းလဲတဲ့သဘောတဘာဝတော့ကျွန်တော်တွေ့ရတယ် cosmetic change ပေါ့နော်ဟိုအမြင်ထက်နည်းနည်းလေးတော့တာမယ်လို့ကျွန်တော်ဟိုပြောလို့ရပါတယ်ဒါပေမဲ့တိုင်းပြည်ရဲ့တကယ်အရင်းမြစ်ပြဿနာဖြစ်တယ်လက်ရှိအချိန်မှာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဟိုပြုပြင်ပြောင်းလဲမှုတည်တည်ချာမလုပ်နိုင်သေးဘူးနောက်ပြီးတော့ဒီတိုင်းသားရေးရာနဲ့ပတ်သက်လို့ပေါ့နော်ဒီပြောင်စုရေရှည်တည်တံ့ကြံ့ခိုင်ဖို့အတွက်တကယ်လိုအပ်တဲ့ဟိုတန်းတူညီမျှမှုဟိုတမတမဟိုတရားမျှတာတဲ့တိုင်းသားဒီအားလုံးကြားထဲမှာဟိုအားလုံးသဘောတူတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေတစ်ခုမပေါ်လာနိုင်သေးဘူးဆိုရင်တော့ခုနငြိမ်းချမ်းရေးဆောင်ရွက်မှုတွေကယာယီအဖြစ်ဒုက္ခခံစားနေရတဲ့ဒုက္ခကိုခဏရပ်တန့်တဲ့အနေအထားဖြစ်လိမ့်မယ်။နိုင်ငံရေးဖြည့်ရှင်မှုအဆင့်မရောက်နိုင်သေးဘူး။အဲတော့နိုင်ငံရေးဖြည့်ရှင်မှုအဆင့်ကိုရောက်ဖို့အတွက်ကျွန်တော်တို့ကဟိုလက်ရှိတော့နော်ဟိုဦးသိန်းစင်အစိုးရပဲပြောပြောလက်ရှိမှာစစ်တပ်ကဦးသိန်းစင်အစိုးရပြောလို့ဟိုစစ်ကရတာမဟုတ်တဲ့စစ်တပ်မှာဘာပဲပြောပြောအများကြီးတာဝန်ရှိနေသေးတယ်။အဲတော့ကျွန်တော်တို့ကဒီနေ့အပြစ်ခတ်ရစဲမှုကနေပြီးတော့နိုင်ငံရေးအမြတ်ထုတ်ယုံတက်တက်မဟုတ်ဘဲနဲ့တိုင်းပြည်ရဲ့တကယ်အနာဂတ်ကိုပြေလည်နိုင်ဖို့အတွက်နိုင်ငံရေးအင်အားစုတွေအချင်းချင်းစကားပြောဖို့စစ်တပ်ကဖွင့်ပေးရမယ်စစ်တပ်ကိုယ်တိုင်လည်းပါဝင်ပြီးတော့ဒီကိစ္စကိုဟိုဒီငြိမ်းချမ်း process တွေမှာပါဝင်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဟိုနိုင်ငံရေးဟိုဒီတိုင်းသားအင်အားစုတွေအားလုံးအတွက်ကလည်းကျွန်တော်ကအထူးထပ်ပြီးပြောချင်တာကစစ်တပ်ကအစဉ်အဆက်တိုင်းလာတွေကိုဖိနှိပ်ခဲ့တယ်ဒါပေမဲ့စစ်တပ်ကဗမာလူမျိုးကိုကိုးစားပြုပြီးတော့ဗမာလူမျိုးကိုကိုယ်လည်းဒီအဖြစ်သဘောထားပြီးတော့လိုက်ပြီးတော့ဟိုဖိနှိပ်အုပ်ချုပ်နေတာမဟုတ်ပါဘူးစစ်တပ်ကကျွန်တော်မြင်တာဗမာလူမျိုးဗမာဟိုတိုင်းလာကိုကိုးစားပြုခဲ့တယ်အမှန်တကယ်ကိုးစားပြုနိုင်ခဲ့တဲ့အခြေအနေမရှိပါဘူးစစ်တပ်စစ်အာဏာရှင်ဟာဘယ်ဟာဝမကိုးစားမပြုသူ့ရဲ့အာဏာတည်မြဲဖို့အတွက်ပဲသူရပ်တည်ခဲ့တာဖြစ်တယ်အဲ့တော့ဗမာလူမျိုးတွေကလည်းအဲ့ဒီအောက်မှာအဖိနှိပ်ခံပြီးတော့နေရာပေါင်းစုံမှာဒီအခွင့်အရေးဆုံးရှုံးနေတာဖြစ်တယ်။နောက်ပြီးတော့တိုင်းသားတွေအနေနဲ့ဗမာလူမျိုးတွေရဲ့တကယ်လူစုကြားတွေကထွက်လာတဲ့အတန်းကိုအမှန်တကယ်မကြားရသေးပါဘူး။အဲ့တော့ကျွန်တော်တို့ကငင်းကြဲရေးကိုအခုစစ်အာဏာရှင်နဲ့ပြစ်ခတ်ရဆဲတယ်ဆိုတာစစ်တပ်နဲ့စကားပြောနေရတာတကယ်ဗမာလူထုနဲ့ဗမာကောင်းဆောင်တွေမပြောရသေးဘူး။အဲ့ဒီဟာကိုလည်းကျွန်တော်သတိပြုစေချင်ပါတယ်။အဲ့တော့ကျွန်တော်တို့အားလုံးဒီစစ်တပ်အပေါ်ဝင်ပေါ့နော်ဒီအပြစ်ခတ်ရဆဲရေးကိုအမှန်တော့အချက်ချင်းလုပ်တင်တယ်။အဲ့ဒီအားမှာတစ်ဆင့်နိုင်ငံရေးပြုပြင်ပြောင်းလဲမှုဖြစ်နိုင်တဲ့အခြေအနေကိုသွားတင်တယ်။အထူးသဖြင့်တော့နောက်ထောင်ရှိဖွဲ့ပြီးပုံအခြေခံဥပဒေကိုဒီတိုင်းလာဒီအားလုံးကြားထဲမှာလက်ခံနိုင်တဲ့အခြေခံတစ်ခုရောက်တဲ့အထိပြင်ဆင်နိုင်မှသာလေကျွန်တော်တို့ဒီအနာဂတ်ဒီပြည်ရေးစစ်ဆက်ဆဲသွားမယ်အနာဂတ်တကယ်တည်ငြိမ်တဲ့ပြည်အောင်စုတစ်ခုရမယ်လို့ကျွန်တော်ယုံကြည
်ဟုတ်ကဲ့ဦးအောင်ကျော်မင်းကျေးဇူးပဲအဲ့တော့ဥမတော်နေခင်ဗျာအခုဦးအောင်ကျော်မင်းပြောတဲ့တဲမှာလဲပါတာပေါ့ခင်ဗျာမြန်မာပြည်မှာဒီတိုင်းသားလူနည်းစုတွေပေါ့ခင်ဗျာကချင်ရှမ်းမွန်ရခိုင်စသဖြင့်ဒီတိုင်းသားလူနည်းစုတွေကဒီလူများစုဖြစ်တဲ့မြန်မာတိုင်းသားတွေပေါ်ဘယ်လိုမြင်ကြလဲတိုင်းသားအားလုံးကျမ်းမှာစီးလုံးညညွေးဖြစ်ဖို့ဆိုရင်ရောဘယ်လိုစိတ်ဓာတ်မျိုးတွေမွေးတင်တယ်ဆိုတော့ဥမတ်တောင်းတွင်ရဲ့အမြင်ကျွန်တော်သိပြစေခင်ဗျာ
ဒီနေ့ကျွန်တော်တို့ပြည်တွင်းစစ်ဟာဟိုဗမာတွေနဲ့အဲကျွန်တော်တို့တိုင်းသားတွေနဲ့ဖြစ်တဲ့စစ်ပွဲမဟုတ်ပါဘူးဒီနေ့ပြည်တွင်းစစ်ဟာအာဏာရှင်တစုနဲ့ကျွန်တော်တို့ဟိုအမျိုးသားလူမျိုးရေးအတွက်တိုက်ပွဲဝင်နေတဲ့တိုင်းသားအင်အားစုတွေနဲ့ဟုတ်ဖြစ်တဲ့စစ်ပွဲပါကျွန်တော်တို့ဗမာအမျိုးသားတွေဗမာအယသားတွေလက်ရှိတမန်ဗမာတွေနဲ့ကျွန်တော်တို့တိုင်းသားတွေဟာကျွန်တော်တို့ကမဟာမိတ်တွေပါကျွန်တော်ကညီကိုမောင်နှမတွေပါဒါမဲ့လက်ရှိစစ်ဆိုရကဒီတိုင်းသားတွေအချင်းချင်းပြပခဖြစ်အောင်စားရှုပြုခွဲပြီးတော့သူခွဲမိုင်းတိုက်အုပ်ချုပ်နေတဲ့စနစ်ကိုလှုပ်ဆောင်နေတယ်ဒါကြောင့်လက်ရှိအစိုးရအနေနဲ့ကဒီတိုင်းသားတွေအပေါ်မှာထားတဲ့သဘောထားကိုပြောင်းလဲသင့်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့နေပေါင်း60အတွင်းမှာယနေ့တိုင်းပြည်ဟာဆင်းရဲမွဲတူတဲ့ပြည်သူတရားလုံးကအတိဒုက္ခရောက်နေကြပါတယ်။ဒါကြောင့်ခုနကပြောလို့ဒီကချင်ပြည်နယ်မှာဒီဘော့ဒီကုလသမဂ္ဂအတွင်းမှာဘော်ကီမွန်ကဒီအပြစ်ခရဆင်းရဲကိစ္စမှာတွန်းအားပေးပြီးတော့သူ့အနေနဲ့ထောက်ခံတယ်ဆိုတာကယနေ့ကျွန်တော်တို့နိုင်ငံမှာငြင်းချမ်းသာရတဲ့ဒီပြည်အောင်စုတစ်ခုဖြစ်ဖို့တိုင်းသားတွေအားလုံးတန်းတူညီတူအခွင့်အတန်းတူညီတူအခွင့်အရေးပေါ်မှာအခြေခံတဲ့ညီညွတ်မှုကိုလူချင်းကြတယ်။ဒါကြောင့်ဒီကိစ္စနဲ့ပတ်သက်လာပြီးတော့လက်ရှိအစိုးရအနေနဲ့ကဒီတိုင်းသားတွေရဲ့စီးလုံးညီညွတ်မှုကိုသ ူတို့ကိုယ်တိုင်ကနေပြီးတော့ရိုက်ချိုးဖျက်ဆီးပြီးတော့သွေးခွဲအုပ်ချုပ်လာတာဖြစ်တယ်နောက်တစ်ခုပြောချင်တာကယနေ့တိုင်းပြည်ဟာယနေ့တွဲဆုံဆွေးနွေးလက်ရှိအနေထားရဟာဘာတစ်ခုမှဖြစ်လာနိုင်စရာအကြောင်းမရှိဘူးဘာကြောင့်လဲဆိုတော့လက်ရှိအစိုးရကသူကသဘောထားမမှန်ဘူးနောက်ပြီးတော့ဒီတိုင်းပြည်ကိုစစ်တပ်ကြီးစိုးရေးဝါနဲ့ဆက်လက်အုပ်ချုပ်သွားဖို့ဆိုတော့သူတို့မှဒီဇိုင်းမမှလှုပ်ဆောင်နေတာတွေ့ရပါတယ်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကြေးလိုက်ရင်လည်းတိုင်းရင်းသားတွေအတွက်ဘာအကျိုးတစ်ခုမှမရှိပါဘူးအာမခံချက်ပြနိုင်တဲ့အခွင့်အလမ်းတစ်ခုမှမရှိပါဘူးဒါကြောင့်ဒီဟာကိုဆက်လက်ပြီးတော့ဒီတိုင်းဆက်သွားမယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ဟာဒီထက်ကိုပို၍ပို့တဲ့ပို့ပြီးတော့ဒုက္ခရောက်ကြမှာပဲဒါကြောင့်ကျွန်တော်တို့ပြောချင်တာကဒီဦးသိန်းစိန်အစိုးရနေတယ်ပေါ့နော်တိုင်းသားရေးအပေါ်မှာဟိုအပြန်လာလေးစားမှုချစ်ခင်ကျင်နာမှုစိတ်နဲ့အပြည့်ဝသဘောထားပြီးတော့တိုင်းသားစည်းလုံးညီညွတ်ဖို့အတွက်အမှန်တကယ်တည်ဆောက်သွားမယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ဟာအနည်းနဲ့အများငြိမ်းချမ်းရသွားမှာဖြစ်မယ်အကဲသာဒီအတိုင်းမသွားဘူးဆိုရင်ကျွန်တော်တို့တိုင်းပြည်ဟာဟိုဒီထက်ကိုပို့ပြီးတော့ဆိုးလန့်နေတဲ့အကြောင်းရှိပါတယ
်ဟုတ်ကဲ့ခင်ဗျဒီအပြန်လာလေးစားမှုဆိုတာတော့ကဘာတစ်ခုလုံးညဉ့်ညဉ့်အိမ်မှာအမှန်တန်အရေးကြီးတဲ့အချက်တစ်ချက်ဆိုတော့လက်ခံရမှာပဲခင်ဗျာအဲ့တော့ဒီမြန်မာပြည်ရဲ့အနာဂတ်ပြည်တော်စုတိဆောက်ရေးပေါ်ခင်ဗျာဒီမှာဥအောင်ကျော်မင်းရဲ့အမြင်သိပြစီဗျာ
လူထုချင်းပေါင်းဆက်တဲ့နိုင်ငံရေးကိုများများရှာပြီးလှုပ်ကြပါကျွန်တော်အကြံပေးချင်တယ်ထို့သဖြင့်ဒီတိုင်းသားတွေအချင်းချင်းပေါင်းဆက်သွားတဲ့ဗမာပြည်ထဲမှာရှိတဲ့တိုင်းသားတွေအားလုံးပေါ့နော်တိုင်းသားဆိုတာကကျွန်တော်တို့ဒီလူမျိုးတစ်ခုကိုတေချာကုစားပြုနိုင်တယ်လို့သွေးနှောဝါတယ်ကျွန်တော်တို့တိုင်းသားတွေလည်းရှိတယ်အဲ့တော့အားလုံးကိုပေါင်းဆက်နိုင်တဲ့နိုင်ငံကြီးကိုကျွန်တော်ရှာပြီးလှုပ်ဆွေးချင်တယ်။အဲ့ဒီအခုလက်ရှိစစ်တပ်သွားနေတာတခုတည်းဒီကိုအပိုင်းလိုက်အပိုင်းလိုက်သွားပြီးတော့ဟိုခွဲခြားစိတ်ဖြာပြီးတော့ဟိုသွားတဲ့နိုင်ငံကြီးဖြစ်တယ်။အဲ့တော့ကျွန်တော်ဒီနိုင်ငံကြီးတိုင်ဝမ်ဟာလူထုချင်းပေါင်းဆက်တဲ့နိုင်ငံကြီးကိုရှာပြီးလှုပ်ရမယ်။ကျွန်တော်ဒီနေရာမှာကျွန်တော်ကြုံကြိုက်လို့ခွေဒီပရိုဂရမ်နဲ့တစ်ဆင့်ကျွန်တော်ပြောလိုက်ချင်တာအခုကချင်ပြည်နယ်ကိုချီတက်နေတဲ့ဒီမျိုးကိုရအလုံးတန်မိုးရှိတဲ့အလုပ်တစ်ခုလုပ်နေလို့ကျွန်တော်ယုံကြည်တယ်ကျွန်တော်အပြည့်အဝထောက်ခံတယ်ဒီလိုလုပ်ငန်းတွေအများကြီးပေါ်လာတဲ့လေဒါနောက်ပြီးတော့နိုင်ငံရေးအဖွဲ့အစည်းတွေမှာတိုင်းပြည်ပြည်ပြည်အစီအမံနဲ့လှုပ်ဆောင်ချက်တွေဖြစ်လာဖို့လိုတယ်ဒါကြောင့်လို့ရှီသီးသားကိုညှောလိုက်လို့မရတဲ့အခြေအနေတစ်ခုကျွန်တော်တို့ကအစ်စ်ကိုပြန်တည်ဆောက်ရမယ်ခါအဲ့တော့နောက်ပြီးတော့တိုင်းနာအဖွဲ့အစည်းတွေမှာလည်းကျွန်တော်မြင်တာကကျွန်တော်အကြံပေးချင်တာကဒီဗမာပြည်သူတွေနဲ့တကယ်စကားမပြောရသေးဘူးစစ်တပ်ရင်ဆိုင်ရလို့ချထားတဲ့ဒီလေမှာအနာဂတ်ကျွန်တော်တို့ဒါပြည်အောင်စုကြီးတစ်ခုမှာတနိုင်ငံလုံးအတူတကွနေကြမယ်ဆိုရင်မအားတို့ဒီလိုသွားမယ်ရှေ့ဆိုရဲဒီအနာဂတ်ပြည်အောင်စုအတွက်သဘောထားတွေသဘောကဒီရင်းမြစ်ရေးကိုအခြေခံနဲ့တကယ်တွေးချင်းမှုကိုအခြေခံနဲ့အဲ့ဒီဟို policy တွေကိုများများပေါ်လာစေချင်တယ်ဒီကနေ့အချိန်မှာပြည်အောင်စုနေမှာကျွန်တော်တို့ရဲ့တန်ဖိုးရှိတဲ့ရခဲ့တဲ့ညီညွတ်ညွတ်နေကြမယ်ဆိုရဲစိတ်သက်ကိုမပြောင်းမပြတ်ဆက်လက်ခံဆွဲပြီးတော့လူထုအချင်းသာပြည်သူအချင်းချင်းသာအတူတူငြင်းငြမ်းသာနေမယ်ဆိုရင်ဘာလို့ဒီလိုနေကြမယ်ရှေ့ဆိုတဲ့အနာဂတ်ကိုအပြုတ်တဘောနဲ့ရှုမြင်တဲ့အမြင်တွေကိုလည်းတစ်ခါကတိဆောက်ကြပါလို့ကျွန်တော်တော့ပြောချင်တယ
်ဟုတ်ကဲ့ဦးမတော်တို့ခင်ဗျအဲ့တော့ဒီပြည်တော်သူစိတ်ဓာတ်ပုံမရှင်းတာခိုင်မာဖို့အတွက်နိုင်ငံရေးပါတီတွေတခြားအဖွဲ့အစည်းတွေရဲ့တာဝန်ဘလို့ရှိတယ်လို့ထင်ပါသလဲခင်ဗ
ျပြည်မနိုင်ငံဟာတိုင်းသားတွေအားလုံးပိုင်ဆိုင်တဲ့နိုင်ငံတစ်ခုဖြစ်ဒါကြောင့်ပြည်တော်စုမြန်မာနိုင်ငံဆိုတာဖြစ်ပေါ်လာနေဖြစ်ပါတယ်ကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံနဲ့ခေါ်ရတဲ့ဒီအကြောင်းရင်းကကျွန်တော်တို့ပင်လူစိတ်ဓာတ်ပေါ်မှာအခြေခံနေဖြစ်ပါတယ်ယနေ့ကျွန်တော်တို့တိုင်းသားတွေဟာအကြမ်းမှာရှင်းနေတဲ့ပြိပက္ခတွေဟာလက်နဲ့ကင်လန်းစင်နဲ့ဖြင်းရှင်းလို့ကတော့ဘယ်လိုမှမရနိုင်ပါဘူးကျွန်တော်တို့တိုင်းသားတွေအားလုံးအတူတကွမျက်နှာစုံညီစွာကျွန်တော်တို့တွဲဆုံဆွေးနွေးအဖြစ်ရှာမှသာလေဒီဝါဒံအပြည့်ရင်းညီညာရေးကိုဖော်ဆောင်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ယနေ့ကျွန်တော်တို့ဒီတိုင်းသားတွေရဲ့လူအချက်ကကျွန်တော်တို့ကစက်ပွဲပိုင်းမှာအဖြစ်ရှာရင်ပဲဖြစ်ပါတယ်။ဒီလက်နဲ့ကန်လမ်းစဉ်နဲ့ကြင့်သုံးလာခဲ့တဲ့နေပေါင်း60ကျော်ဟာတိုင်းပြည်အတွက်ပြောင်းလဲမှုဘလောက်ရှိတယ်မရှိဘူးဆိုတာကအဖြေပါပဲ။ဒါကြောင့်ကျွန်တော်တို့တိုင်းသားတွေကဒီလက်နဲ့ကန်လမ်းစဉ်ကိုဟိုအားလုံးကိုစွန့်လွတ်ကြည့်ကြတယ်။ဒါပေမဲ့လက်ရှိအနေအထားအရဒီကိုယ်ပိုင်အခွင့်အရေးတွေကိုပိုင်ရက်ရပိုင်ခွင့်တွေမရရှိသေးတဲ့ကာလပတ်လုံးမှာတော့လက်နဲ့ကတော့ကိုလက်ထဲမှာပဲရှိရမယ်။နောက်တစ်ခုကကျွန်တော်တို့ယနေ့ဟိုပေါ့နော်ယနေ့ကျွန်တော်တို့လေ1900 48ခုနှစ်ကယနေ့ဒီဇန်နဝါရီ17ရက်နေ့မှာဆိုရင်ကျွန်တော်တို့ပြည်အမျိုးသားက65နှစ်မြောက်ကျွန်တော်တို့အမျိုးသားနေ့ဖြစ်ပါတယ်လွတ်လပ်မှုနဲ့တရားမျှတမှုရှိတဲ့ကျွန်တော်တို့ပြည်ရဲအစိုးရကိုကျွန်တော်တို့ကဖြစ်ပေါ်စေခြင်းတဲ့နောက်တစ်ခုကကျွန်တော်တို့ရဲ့ကိုယ်ပိုင်ပြန့်ထန့်ခွင့်ရှိတဲ့ပြည်နယ်ပေါင်းစုဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့လိုအပ်ပါတယ်နောက်တစ်ခုကကျွန်တော်တို့မှာနိုင်ငံရေးစီးပွားရေးပညာရေးအစရှိတဲ့လူမှုရေးရာကိစ္စများမှာလည်းကျွန်တော်တို့တိုင်းသားတွေအတွက်အပြည့်အဝအမှတ်ခံချက်ရှိရမှာဖြစ်ပါတယ်။ဒါကြောင့်စစ်မှန်တဲ့ပြည်တော်စုနဲ့ဖြစ်ပေါ်လာဖို့အတွက်ကကျွန်တော်တို့တိုင်းသားတွေခုနလိုပေါ့နော်မျက်နှာစုံညီစွာဆွေးနွေးဖြစ်ရှင်းအပြည့်ရှာရင်ဖြစ်ပေါ်နိုင်တဲ့အကြောင်းရှိပါတယ်။ယနေ့ဆရာနာရှင်စစ်မှန်တဲ့ကျွန်တော်တို့ရဲ့ပြည်တော်စုကိုရိုက်ချိုဖြစ်စီပြီးတော့တိုင်းသားတွေကိုသူခွေအုပ်ချုပ်တဲ့စနစ်မျိုးကအုပ်ချုပ်လာခဲ့တယ်။ရှင်းရှင်းပြောရမယ်ဆိုရင်ကျွန်တော်တို့တိုင်းသားဒေသတွေမှာလူခွေချိုးဖောက်မှုမြောက်များစွာခံစားနေကြရတယ်။ဒီအတိုင်းဆက်သွားမယ်ဆိုရင်ကျွန်တော်တို့အစ်မတဲ့ပြည်တော်စုနေကိုဘယ်တော့မှတိဆောက်လို့ရမှာမဟုတ်ပါဘူး။တရှိစစ်အစိုးရကခုပြုတ်လုံနေတဲ့ပြည်တော်စုနေဟာဒါကျွန်တော်တို့တိုင်းသားတွေလက်ခံနိုင်တဲ့ပြည်တော်စုနေမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရဲ့ပြည်တော်စုသားတွေဟာဘာအခွင့်အရေးမှမရှိပါဘူး။အနာကပြည်မထဲမှာရှိလို့ပြည်နယ်ထဲမှာတိုင်းသားတွေကအခွင့်အရေးဆိုးရှုံးနေတာဖြစ်ပါတယ်။ဒါကြောင့်စစ်မှန်တဲ့ပြည်တော်စုဖြစ်ပေါ်လာရေးအတွက်ကကျွန်တော်တို့အားလုံးမျက်နှာစုံယူစွာဆွေးနွေးဖြစ်ရှင်းအဖြစ်ရှာမင်းကျွန်တော်တို့စစ်မှန်တဲ့ပြည်တော်စုနဲ့ပေါ်ထွက်လာမှာဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်တို့အခုသကဝိုင်းသိမ်းကြတာပေါ့ခင်ဗျာအဲ့တော့ဥမတ်တောင်းနေနောက်ဆုံးညီကုန်းချုပ်အနေနဲ့ဗာများပြောလိုပါလဲခင်ဗျာ
။အဲကျွန်တော်ပြောရင်တာကတိုင်းသားတွေအကြမ်းနဲ့ဒီစစ်အစိုးရချမ်းမှာဖြစ်ပေါ်နေတဲ့မကျဉ်းနစိတ်တွေစံပြစိတ်တွေဟာလက်ရှိအနေထားရဘယ်လိုမှယုံကြည်မှုတည်ဆောက်လို့မရပါဘူး။ဒါကြောင့်ယုံကြည်မှုတည်ဆောက်နိုင်ရဲ့အတွက်ကအစိုးရဘက်ကလည်းဟိုစိတ်ထမ်းမှန်ကန်စွာနဲ့တိုင်းသားတွေအပေါ်မှာထားရှိဖို့လိုအပ်ပါတယ်။ဒီပြည်တွင်းပြည်ပကဟာနှစ်ပေါင်း60ကျော်ပြီဖြစ်တယ်။အစိုးရအနေနဲ့ဟာတကယ်လို့ပြည်သူအပေါ်မှာတိုင်းပြည်ပေါ်မှာစေရနာထားမယ်ဆိုရင်ကျွန်တော်တို့တိုင်းသားတွေနဲ့မျက်နှာစုံညီစွာပြည့်စုံဖို့ကအရေးကြီးပါတယ်။အကယ်၍သာယနေ့လိုသွားနေတဲ့နိုင်ငံရေးလမ်းကြောင်းကတိုင်းသားတွေကိုနိုင်ငံရေးအရထိန်းထားပြီးတော့เนาะနိုင်ငံရေးပြည်ရနဲ့ပုံစံအမျိုးမျိုးသိမ်းသွေးဆွဲဆောင်နေတာသွေးခွဲစည်းရုံးနေတာဖက်ထုတ်စည်းရုံးနေတာအဲ့လိုလုပ်ခြင်းအပြင်ဟာကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်အတွက်ဟာအကောင်းဘက်ကိုဥတီမသွားမနဲ့အဆိုးဘက်ကိုသာဖြစ်ပါများပါတယ်။ဒါကြောင့်ဖြစ်နိုင်ခြင်းရှိတာကယနေ့ဒီစစ်အစိုးရအနေနဲ့ပေါ့နော်။ကျွန်တော်တို့တိုင်းပြည်ပေါ်မှာစစ်သားစေရနာမှန်ကန်ဖို့တကယ်အရေးကြီးတဲ့အခြေရောက်နေပါပြီ။ကျွန်တော်တို့တိုင်းသားတွေအတွက်တကယ်ကိုအရေးကြီးတဲ့အချိန်ဖြစ်ပါတယ်။ဒါကြောင့်ရှစ်ဆက်ဆောင်ရွက်ရမယ့်ဟာတွေကပြည်တော်စုသားများအားလုံးစည်းလုံးညီညွတ်မှုအတွက်ပရမအူဆုံးအကောင့်တွေပေါ်ရမှာဒီကျွန်တော်တို့ရဲ့ပင်လုံစိတ်ဓာတ်ပေါ်မှာအခြေခံပြီးတော့အမျိုးသားပြန်လဲစိတ်လုံးညီညွတ်မှုအတွက်ကဒါပေါ်ထုတ်လှုပ်ဆောင်ရဖြစ်ပါတယ်အဲ့လိုလှုပ်ဆောင်မှသာလဲကျွန်တော်စစ်မှန်ပဲဒီလူညီညွတ်ရေးကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ
်ဦးအောင်ကျော်မြင့်နောက်ဆုံးညီကုန်းချုပ်အနေနဲ့ဗာများပြောလိုပါလဲခင်ဗျာ
စစ်တေကိုအများလုံးရက်ပါမြစ်တာတရားကိုအများလုံးတည်ဆောက်ကြပါကျွန်တော်တို့ပြည်အောင်စုအတူတကစုပေါင်းနေထိုင်ကြမယ်ဆိုတဲ့စိတ်ဓာတ်ပေါ်မှာအခြေခံပြီးတော့ရှိသမျှပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်သူ့ဆောင်ဆွေးနွေးရေးကိုအများဆုံးစကြပါနောက်တစ်ခုကစိတ်ကိုဖန်တီးတဲ့အင်အားစုတွေကိုရပ်တန့်သွားအောင်ကြိုးစားကြပါလို့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျပါဝင်ဆွေးနွေးခဲ့တဲ့ကရင်အမျိုးသားကောင်းဆောင်တဦးဖြစ်တဲ့ဦးမတောင်းလို့ရင် RFA ရကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်
မမနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်အဖွဲ့ဝင်ပေါင်းတူဖြစ်တဲ့ UTGA မြို့ကဦးအောင်ကျော်မြင့် RFA ကကျေးဇူးထူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးထူးတင်ပါတယ်ခင်ဗျာ
တနေ့ဦးနေ့စကပိုင်းကိုဒီမာရင်ဂျန်နာကွင်ပြူပါခင်ဗျာတော်တာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ